မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဖက်ချန်ကိုထွက်ပြေးလာတဲ့ဒုက္ခသည်2000နီးပါးကိုမိုးရာသီကာလရေကြီးရေလျှမ်းမှုဘေးအန္တရာယ်ကနေအကူအညီပေးရအဖွဲ့တို့ကအချိန်မီကယ်တင်ဆောင်ရွက်နေကြတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒုက္ခသည်စခန်းဖွင့်လှစ်ထားတဲ့နေရာဟာမြေညင်မဟုတ်ဘဲတောင်ကမူတွေပေါ်များတဲ့နေရာဖြစ်တာကြောင့်ဘေးအန္တရာယ်ပိုများပြီးရွှေ့ပြောင်းပေးဖို့လည်းအခက်အခဲရှိနေတယ်လို့ဆိုပါတယ်။ဒုက္ခသည်တွေကယ်ဆယ်နေရတဲ့အခြေအနေအကြောင်း AP သတင်းကိုအခြေခံပြီးတော့ကွန်အောင်ကတင်ပြထားပါတယ်။
မွေရသည့်ကာလမတိုင်ခင်ကတည်းကဒုက္ခသည်တွေရဲ့ကျမကြီးနဲ့ဘေးအန္တရာယ်ကနေအလင်းမြန်ကယ်ဆယ်ရေးကုလသမဂ္ဂအပါအဝင်အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်လာခဲ့တာပါ။ဒါပေမဲ့လည်းမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေက4000လောက်ဟာမိုးအကြီးကျယ်ရွာသွန်းတဲ့ဇွန်နဲ့ဇူလိုင်လတွေမှာဘေးအန္တရာယ်နဲ့ပိုးပြီးတော့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံပြောခွင့်ရအန်ဒရေးမဟာစစ်ကဂျနီဗာမှာကျင်းပတဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုပါရတယ်
။ 41,000 are considered at high risk overall
ဒုက္ခသည်4000လောက်ဟာတကယ့်ကိုဘေးအန္တရာယ်အတွက်စိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်ဒေသတစ်ခုလုံးမှာတော့ဒုက္ခသည်2000လောက်ဟာမြေပြိုရေကြီးမှုတံကိုရင်ဆိုင်ရနိုင်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့အခုလိုပြောနေချိန်မှာလူတွေကိုတနေရာကနေတနေရာကိုရွှေ့ပြောင်းပေးနေရပါတယ
်ကုလသမဂ္ဂလက်အောက်ခံ IOM နိုင်ငံတကာရွှေ့ပြောင်းချေချမှုဆိုင်ရာအဖွဲ့ကလည်းလွန်ခဲ့တဲ့3-4ရက်အတွင်းမှာမိုးအကြီးကျယ်ရွာသွန်းတာကြောင့်ဒုက္ခသည်21500လောက်ဘေးဒုက္ခတွေရင်ဆိုင်ခဲ့ရတယ်လို့ပြောပါတယ်ဒီရေအတွက်ဟာနောက်ထပ်တိုးလာနိုင်သေးပြီးအကူအညီပေးလို့သားတွေဟာမိုးကြီးလေကြီးတိုက်ခတ်နေတဲ့ကြားမှာပဲအပြည့်အစည်တွေရှင်းလင်းဖို့နဲ့ပြင်ဆင်ရေးကူညီဆောင်ရွက်ပေးနေတယ်လို့ IOM ပြောခွင့်ရလက်နက် Swift ကပြောပါတယ
် It's a race against time, it's a race against the elements and the place as you've seen if you've been there you've seen the photographs is incredibly
လိုအပ်တဲ့ PC တွေကိုလိုအပ်တဲ့နေရာရောက်အောင်အချိန်မီဖြန့်ဖြူးပေးနေရပြီးအဲ့ဒီနေရာတွေကိုရောက်ရင်ပဲဖြစ်ဖြစ်ဓာတ်ပုံထဲမှာပဲဖြစ်ဖြစ်တောင်ကုန်းတွေပေါ်မှာနေထိုင်ရတဲ့တကယ့်အခက်အခဲတွေအန္တရာယ်တွေကိုတွေ့ရမှာပါမိုးအကြီးအကျယ်ရွာသွန်းတာကြောင့်ပစ္စည်းတွေရေထဲမျောပါကုန်ပြီးရာသီဥတုနည်းနည်းလောက်ကောင်းနေရင်တော့မှလည်းအလုံးလုံးကန်ရတာမလွယ်ကူလှပါဘူ
းအင်္ဂါနေ့မနက်ပိုင်းအထိရရှိတဲ့ဆင်းနေအရာဒုက္ခသည်စခန်း6ခုမှာအပျက်စီး69ခုအထိရှိခဲ့ပြီးယာယီတဲရင်130လောက်လည်းပျက်စီးခဲ့တယ်လို့ IOM ကပြောပါတယ်မိုးကြောင့်ဒုက္ခရောက်တဲ့မိသားစုတွေအတွက်ရာသီဥတုအခြေအနေကြီးပြီးကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းကူညီပေးသွားမှာဖြစ်ပေမဲ့ကားလမ်းတွေပျက်စီးနေတာကြောင့်အကူအညီပေးဖို့နှောင့်နှေးကြံ့ကြာနေပါတယ်။အကူအညီပေးရေးအဖွဲ့အားလုံးကလက်ခံရရှိတဲ့စည်ရင်းတွေအရလူနေထိုင်ရာတဲအိမ်ပေါင်း2500နီးပါးပျက်စီးခဲ့တယ်လို့ဆိုပါတယ်။ဒုက္ခသည်တွေနေထိုင်တဲ့ဒေသဟာတောင်ကမူတွေပေါ်များတာကြောင့်အကူအညီပေးဖို့အခက်အခဲရှိတဲ့အကြောင်းလဲမဟာစစ်ကပြောပါတယ်
။ The profile of the terrain is such that these are hilly terrains.that require obviously
နေရာကလည်းဂမူတွေဖြစ်နေတာကြောင့်နေထိုင်လို့ရအောင်အဲ့ဒီနေရာမှာလူနေစရာစောက်လို့ရအောင်မြေပြင်ကိုတော်တော်ပြန်ညှိယူရပါတယ်တောင်ဂမူတွေမှာဘာအပင်မှလည်းမရှိတာကြောင့်မြေအလွယ်တကူပြိုနိုင်ပြီးမြေပြန့်လွင်ပြင်မှသာလူအများအပြားကိုအန္တရာယ်ကကင်းလွတ်အောင်ပြောင်းရွှေ့ပေးလို့ရမှာပ
ါတနင်္ဂနွေနေ့ကစလို့ Cox ဘဇာဒေသမှာမိုးရေချိန်400မီလီမီတာအထိရွာသွန်းပြီးဒါဟာဇွန်လမှာရွာလေးရှိရဲ့မိုးရေချိန်ရဲ့၃ပုံ၂ပုံပမာဏဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းဒုက္ခသည်တွေကိုအထူးသဖြင့်မိုးရာသီကာလမှာကူညီဖို့ဒေါ်လာ950တန်းလိုအပ်တယ်လို့ပြောဆိုထားပေမဲ့လည်းအခုခါမှာတော့အဲ့ဒီပမာဏရဲ့၄ပုံ၃ပုံကျော်သာရရှိတယ်လို့ဆိုပါရယ်ခင်ဗျာ